အာဖရိကတိုက်ကိုဖျက်ဆီးနေတဲ့ကမ္ဘာအရှိဆုံးမြစ်ဒဇင်ဖြစ်တဲ့နိုင်းမြစ်ကြီးပေါ်မှာအီသီယိုးပီးယားနိုင်ငံကရေကာတာတည်ဆောက်နေတာ၅နှစ်ကြာခဲ့ပြီးတဲ့နောက်မြစ်အောက်ပိုင်းမှာတည်ရှိတဲ့အီဂျစ်နိုင်ငံနဲ့ဆူဒန်နိုင်ငံတို့ကရေကာတာကြောင့်မြစ်ရေကျသွားပြီးစိုက်ပျိုးရေးပေါ်မှာတက်ရောက်မှုတွေရှိလာမှစိုးရိမ်နေကြပါတယ်။မြစ်ရေသုံးဆွဲမှုနဲ့ပတ်သက်လို့ဆက်ဆံရေးမပြတ်သဘောတူညီမှုတရားရရှိရေးအတွက်ညှိနှိုင်းနေကြတဲ့အကြောင်း VOA သတင်းတောက် Edward Uranian Cairo မြို့ကနေပေးပို့လာတဲ့သတင်းဆောင်ပါကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
အီဂျစ်နိုင်ငံကိုနိုင်မြစ်ကြီးရဲ့လက်ဆောင်ဆိုပြီးရှေးဂရိသမိုင်းပညာရှင်ဟာရဒီဒက်ကတင်စားခေါ်ခဲ့ပြီးတဲ့နောက်နှစ်ပေါင်း2000ကြာဒီကနေ့ခေတ်မှာတော့အီဂျစ်နိုင်ငံရဲ့ရေရရှိရဟာချိန်ချောက်မှုတွေနဲ့ရင်ဆိုင်နေရပါပြီ။နိုင်မြစ်ရဲ့မျက်လက်တက်တစ်ခုပေါ်မှာအီသီယိုးပီးယားနိုင်ငံက2013ခုနှစ်ကစပြီးတော့ရေကာတာတည်ဆောက်နေတာပြည်စည်းလို့နေနေပါပြီ။1929နိုင်ငံတကာသဘောတူညီချက်နဲ့နိုင်မြစ်ရေကိုဝှေ့မြအသုံးဆွဲနေတဲ့အီဂျစ်နိုင်ငံကအီသီယိုးပီးယားရဲ့ရေကာတာတစ်ကြောင်ရေတွေအလုံးလောက်မရတော့မှကိုစိုးရိမ်လာနေပါတယ်။ပြည်ခရက်နှစ်တွေတုန်းကအီသီယိုးပီးယားနိုင်ငံမျိုးတော့အက်ဒစ်အဘဘာကိုလာရောက်လဲပတ်ခဲ့တဲ့အီဂျစ်သမ္မတအဗ်ဒယ်ဖာတာ LCC ကသူ့ရဲ့စိုးရိမ်ချက်တွေကိုရှင်းရှင်းလင်းလင်းနဲ့အေးအေးဆေးဆေးအခုလိုချပြခဲ့ပူပါတယ်။
انت هتطور وتنمي وانا معاك
ဒီကရာတိဆောက်လိုက်ခြင်းအဖြစ်အီသီယိုးပီးယားနိုင်ငံဖွံ့ဖြိုးတိုးတက်အောင်မြင်လာမှာပါဒါပေမဲ့အီဂျစ်နိုင်ငံသားတွေနိုင်မြစ်ထဲကလာတဲ့ရေကိုပဲအမိပြုပြီးအသက်ရှင်သန်နေရတယ်ဆိုတာကိုလည်းသတိပြုစေချင်ပါတယ
်တဟာဆိုရင်ကြာကောင်းတဲ့အချက်ဖြစ်တယ်လို့ရေအေးကျွမ်းကျင်သူတွေကပြောပါတယ်ဗြိတိန်နိုင်ငံက British Overseas Development Institute ကကျွမ်းကျင်သူ Guy Jobbins ကတော့အခုလိုသုံးသပ်ပါတယ
် 99% ofEgypt's water comes through the Nile.
အီဂျစ်နိုင်ငံရဲ့တောက်သုံးရေ 99% ကနိုင်မြစ်ကလာတာပါ။ဒါကြောင့်အီဂျစ်နိုင်ငံရဲ့စိုက်ပျိုးရေးစက်ရုံလုပ်ငန်းနဲ့တောက်သုံးရေရရှိမှုပေါ်တက်ရောက်မှုတွေရှိပါတယ်။နိုင်မြစ်ကစီလာမဲ့ရေပမာဏအပြောင်းလဲဖြစ်မဲ့ကိစ္စရမျိုးဒါမှမဟုတ်လဲအဲ့ဒီရေတွေဖွင့်ချပေးမဲ့အချိန်နဲ့ပတ်သက်တဲ့ဘလို့ကိစ္စမျိုးကိုမဆိုအီဂျစ်ဘက်ကအတော်စိုးရိမ်မှုရှိနေပါတယ်
။အီသီယိုးပီးယားရဲ့ရေကာတာတဲ့ကြောင့်အီဂျစ်နိုင်ငံရဲ့စိုက်ပျိုးရေးနဲ့နေဆင်းလုံမပွားတွေပေါ်ဘလို့တက်ရောက်မှုတွေရှိလာမလဲဆိုတာကိုတော့ဘယ်သူမှတည်တည်ချာချာမပြောနိုင်သေးပါဘူး။ဒါပေမဲ့လည်းအီဂျစ်နိုင်ငံမှာတည်ဆောက်ထားတဲ့ Aswan High Dam ရေကာတာမှာတော့အပြောင်းအလဲတွေစပြီးတွေ့လာနေပါပြီ။အဲ့ဒီရေကာတာကို Soviet Union က1980ခုနှစ်မှာကူညီတည်ဆောက်ပေးခဲ့တာပါ။မြေကြီးခန်းချောက်တဲ့နေရာတွေတိုးလာနေတဲ့အတွက်ဆက်ပြိုးရေးလုပ်ငန်းတွေမှာဆက်ရောက်မှုတွေရှိလာနေပြီလို့တချို့ကသတိပေးပါရယ်။ Guy Jobbins ကပဲအခုလိုပြောပါရယ်။
So therefore Egypt is very concerned about anything that might change the amount of water that comes down the Nile.
နိုင်မြစ်ကနေအီဂျစ်နိုင်ငံရဲ့စီးဝင်မဲ့ရေတွေနည်းသွားမဲ့ဆိုရင်ဒီဒေသကိုကျော်ပြီးပင်လယ်ထဲစီးသွားမဲ့မြေတွေလည်းနည်းသွားပါလိမ့်မယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောတူညီမှုရအောင်ဆက်ပြီးတော့ဆွေးနွေးနေကြပါတယ်။အီဂျစ်နိုင်ငံခြားရေးဝန်ကြီးဆမက်ရှုကရီနဲ့အီသီယိုးပီးယားနဲ့ဆူဒန်အရာရှိတို့က African Union ထိပ်သီးညှိနှိုင်းခမ်းမဇန်နဝါရီလကတွေ့ဆုံခဲ့ပါတယ်။အထက်အငင်းပွားနေတဲ့အကြောင်းအရာကတော့အီသီယိုးပီးယားအနေနဲ့သူရဲ့ရေလောင်ခန်းကြီးထက်ကို12နှစ်တကြိမ်ရေဖြစ်မလားဒါမှမဟုတ်3နှစ်တကြိမ်ရေဖြစ်မလားဆိုတဲ့ကိစ္စပါဒီကိစ္စကအီဂျစ်နိုင်ငံရဲ့ရေတွန်းဆွဲမှုအပေါ်အကန့်အသတ်တွေဖြစ်လာစေနိုင်တယ်လို့သတင်းထောက် Hishman Gassam ကပြောပါတယ
် If no deal is reached over there it could be catastrophic because it could mean
တကယ်လို့သဘောတူညီမှုမရခဲ့ဘူးဆိုရင်အခြေအနေတွေအတော်ဆိုးရွားသွားနိုင်ပါတယ်။ဘာကြောင့်လဲဆိုတော့အီဂျစ်နိုင်ငံကလက်ရှိစိုက်ပျိုးမြေတွေအတော်များများရေရတော့မှာမဟုတ်တလို့မုခောင်ရေရှာပြီးတော့ပြင်းထန်ဆိုးရွားတဲ့တက်ရောက်မှုတွေဖြစ်လာပါလိမ့်မယ်
။အီသီယိုးပီးယားဘက်ကနိုင်မြစ်ပေါ်တည်ဆောက်မဲ့ဘလို့ရေကာတာမျိုးကိုမဆိုဖျက်ဆီးပစ်မယ်ဆိုပြီးတစ်ချိန်ကသတိပေးခဲ့တဲ့သမရဟောင်းဟူစီမူဘာရက်လက်ထက်ကစစ်ဖြစ်လို့နေတီဖြစ်ခဲ့ဖူးပါတယ်။ဒါပေမဲ့လည်းတဟာကောင်းမွန်တဲ့ရွေးချယ်မှုတော့မဟုတ်ဘူးလို့သတင်းထောက် Hishman Gusman ကပြောပါတယ
် If there's a diplomatic failure and Egypt
ကလည်းများတာမန်ကြီးလုပ်ငန်းတွေမအောင်မြင်ဖြစ်ပြီးတော့အီဂျစ်ဘက်ကစီးအင်အားကိုအသုံးပြုလာမယ်ဆိုရင်ဒါဟာအီဂျစ်သမိုင်းမှာအကြီးမားဆုံးတာမန်ကြီးကျဆင်းမှုသာဖြစ်လာပါလိမ့်မယ်။နောက်ပြီးတော့အီဂျစ်ရဲ့စစ်လက်နက်ပစ္စည်းရရှိရေးပေါ်မှာတက်ရောက်မှုတွေလည်းဖြစ်သွားစေမှာပါ။
တချိန်ထဲမှာပဲအီဂျစ်သမ္မတ LCC ကလည်းဒီကိစ္စကိုတာမန်ကြီးနှိမ့်လာနေတာဆက်ပြီးပြောဆိုဆွေးနွေးသွားမယ်လို့ပြောပါရရှင်။